အကူအညီထောက်ပံ့တွေမရတာနှစ်လခန့်ကြာမြင့်လာတာကြောင့်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းရောက်ရှိနေတဲ့စစ်ရှောင်း 8,000 ခန့်ဟာရိခာအခက်ခဲနဲ့ရင်ဆိုင်နေရပါတယ်။အလှူရှင်တွေလည်းလုံးဝလာရောက်တာမရှိတော့ဘူးဆိုတာကိုကိုစောဝက်လိုင်ရှင်းပြပေးပါအောင်ခင်ဗျာ
။စီဆိုင်မြို့နယ်အတွင်းရောက်ရှိနေတဲ့စစ်ပြေးဒုက္ခသည်တွေဟာရှမ်းပြည်နယ်နဲ့ကယားပြည်နယ်အစပ်ဒေသနဲ့ကယားပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တိမ်းရှောင်လာကြသူတွေဖြစ်ပါတယ်။စစ်ဆောင်တွေကိုအရင်ကလူမှုအသင်းအဖွဲ့တွေနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့ INGO အဖွဲ့အစည်းတွေကအကူအညီထောက်ပံ့တာတွေရှိပေမဲ့ဒီလပိုင်းတွေမှာတော့အထောက်အပံ့တွေရပ်ဆိုင်းနေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုဒီမော့ဆိုမြို့နယ်ကလာတဲ့စစ်ဆောင်တဦးက VOA ကိုအခုလိုပြောပါတယ
်ဒီခါကဆောင်းလုံးလာတာလူရှိဝရှိရောလားကျွန်တော်ကဒီအလားနေလာတာကသူကဒီဆိုတာရှိအောင်လည်းရှိရတာဟုတ်ဆောင်းလုံးခိုင်လေမင်းမနာဘူးရတော့မလားရှိပြောခတ်တော့ဆိုတော့မတ်မတ်မတ်အရှင်ကြီးမှာတော့အဲဆောင်းလိုက်ခါပြောတယ်ဒီဆိုတာမရှိရတော့ဟိုတည်းကအလုံးလုံးလောက်ပြီးတော့မဆန်းရအောင်အဲ့ဒါနဲ့ပတ်မှခင်းနေရအလားရှိရပတ်ပြောလည်းရှိတာခါလို့ဒီခါလို့ရှိအောင
်စီဇန်ဒေတာမှာပြောင်းဘူးစိုက်ပြိုးတာရှိပေမဲ့ဆက်ရန်တရားကိုအသုံးပြုတာများတာကြောင့်အလုတ်ကင်မလွယ်ကူကြောင်းလည်းပြောပါတယ်စီဇန်မြို့နယ်ကယန်းလေးကျေးရွာကစစ်ဆောင်ကူညီရေးကော်မတီဥက္ကဋ္ဌဦးဖရန်စစ္စကိုကတော့စစ်ဆောင်တွေရိခါအခက်ခဲကြုံနေတာကြောင့်သူတို့ရှိတာကိုဝေမျှစားသုံးနေရကြောင်းပြောပါတယ
်ကျွန်တော်စစ်ဆောင်ကော်မတီဥက္ကဋ္ဌဖြစ်နေတော့သူတို့တွေကကျွန်တော်လည်းဟောဥက္ကဋ္ဌရေးတဲ့ကျွန်တော်တို့ကတဲ့စားသုံးမရှိဘူးသူကလိုလာပြောတော့လေဟောကျွန်တော်ကလည်းဟောဆောင်ဒီရောက်အတုံးခွဲအတော့ခွင်းနဘောအဲ့လိုမျိုးပြေးသွားတာလေငါရောက်တော့ကျွန်တော်ကြုံနေပြီးပြီပေါ့နော်အခုဒီတလတော့တွေးမယ်ဆရာကြီးအတူကျွန်တော်ရွာဖေးမှာပဲကျတော့ပြီးရောနော်ကျွန်တော်ရွာဖေးဆိုရင်ခြေကတော့160နဲ့နဲ့အင်းလူကြီးကြီးကတော့600ရောက်ပေါ့နော်ခြားရွာရင်လည်းကျွန်တော်လူမျိုးပဲလို့တော့ပြောကြတယ်
စစ်ဆောင်တွေအတွက်အထောက်ပံ့မရရှိတာနှစ်လလောက်ရှိပြီးအထူးသဖြင့်အာဆီယံထောက်ပံ့ရေးရင်တန်းကိုတိုက်ခတ်ခံရပြီးနောက်ဘယ်အဖွဲ့အစည်းမှလာရောက်တာမရှိတော့ကြောင်းလည်းပြောပါတယ်
ကြရတော့နနာလောက်ရှိပြီလေနော်ဒီပြီးခဲ့တဲ့အာဆီယံကနေပြည်သူတွေတော့မျိုးဆိုတော့ဟာကတော့ဒီကနရီဖောက်ကြတဲ့တိုင်းမှာဒီမှာအာဆီယံတာမတွေကပြန်သွားတော့နော်ပြန်သွားပြီးတဲ့နောက်ပိုင်းရှိရင်အလူရှင်တွေကဘယ်ဖွဲ့မှဥမလာရဲတော့တာ
ဒီလ၈ရက်နေ့ကအင်ဒိုနီးရှားစင်ကာပူနိုင်ငံတို့ကတန်တမာနေနဲ့အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညှိနှိုင်းရေးစင်တာAHA Center ကတာဝန်ရှိသူတွေဟာစီဆိုင်မြို့မှာရှိတဲ့ပဝိုမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ဆက်ဆံရေးရုံးမှာစစ်ပေးဆောင်နေတဲ့တွေ့ဆုံဖို့နဲ့ထောက်ပံ့ကူညီဖို့လာရောက်စဉ်လန်ခီးမှာအမည်မသိလက်နက်ကိုင်အဖွဲ့ကပစ်ခတ်ခဲ့တာပါဒီအခြေအနေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ဆောင်တွေကိုကူညီမယ်ဆိုဒေသခံအသင်းအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်ရင်ပိုမိုထိရောက်ဖွယ်ရှိနိုင်ကြောင်းရှမ်းပြည်နယ်တောင်ပိုင်းကစစ်ဆောင်တွေကိုကူညီနေသူတဦးကပြောပါတယ်
မြန်မာကငါအဲ့လိုပေါ့နော်မိဒီမှာသိဆက်ပြီးတော့အဲ့လိုပေါ့တကယ်လို့ဒီအပေါင်းကြီးရဲ့ပရိသတ်ဖွင့်နေတယ်တော့ကောင်းမှမဒီရဲ့ဆိုနေတယ်တော့ကောင်းအဲ့လိုပဲသိဆက်ပြီးတော့ပြင်ပစ်နေအဲ့လိုကူပြီးတာပြင်ပြီးတော့ခွင့်ရလဲနေတယ်နောက်ပြီးတော့သူ့အမှုနဲ့ကြည့်တယ်လို့
စစ်ဆောင်တွေဟာစားနပ်ရိက္ခာအပြင်မိုးရသည်မှာနေအိမ်တွေအတွက်အမိုးအကာပြင်ဆင်ဖို့စေဝါနဲ့ကလေးတွေပညာသင်ကြားဖို့အထောက်အကူတွေလိုအပ်နေကြောင်းစစ်ဆောင်တွေကိုကူညီသူတွေကပြောပါတယ်စီဇန်မြို့နယ်အတွင်းမှာစစ်ဆောင်စခန်းဖွင့်လှစ်ထားတာမရှိဘဲတိမ်းရှောင်လာသူတွေကိုကျေးရွာအလိုက်ရက်ကွက်အလိုက်လက်ခံထားတဲ့နေရာ42နေရာရှိပြီးစုစုပေါင်းလူဦးရေ8000ဝန်းကျင်ရှိနေတာဖြစ်ပါတယ်ခင်ဗျာ။